ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့အထိကရုံတွေနဲ့လူခွင့်ရေးချိုးဖောက်မှုတွေရှိနေတဲ့ဆိုတဲ့ဆဆွဲချက်တွေနဲ့ပတ်သက်ပြီးတိကျလွတ်လပ်တဲ့အဖွဲ့ကနေစုံစမ်းစစ်ဆေးပေးနိုင်ရေးမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ကတောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံရဲ့လူအခွင့်အရေးအခြေအနေအရရက်ကိုအကဲခတ်ဆန်းစစ်ဖို့အတွက်မြန်မာနိုင်ငံကိုတပတ်ကြာခရီးရောက်ရှိနေတဲ့အချိန်မှာမစ္စတာကင်ဒါနာကအခုလိုပန်ကြားလိုက်တာပါဒီအကြောင်းပြေဆုံးကိုတော့ဒေါခင်ဆိုးဝင်းကဆက်ပြီးတော့ပြောပြပေးပါလားရှင
်ကောင်းပါပြီရှင်ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့လူမျိုးရေးစုပူမှုတွေတည်ငြိမ်ရေးအတွက်လူမျိုးရေးတပ်ဖွဲ့တွေကအဆမတန်အင်အားသုံးခဲ့တာတွေအပါအဝင်လူအခွင့်အရေးချိုးဖောက်မှုတွေကိုစိုးရိမ်နေတဲ့အကြောင်းမစ္စတာကင်ဒါနာကသူရဲ့6ရက်ကြာခီးစဉ်အဆုံးသတ်တဲ့နေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါရခိုင်ပြည်နယ်ကလူအခွင့်အရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးတာတွေချက်ချင်းမလုပ်နိုင်ဘူးဆိုရင်အမှန်တိုင်းမဟုတ်ပဲတစ်ဖက်နဲ့တစ်ဖက်ချက်ကားဆွဆွဲပြောဆိုတာတွေရှိနေတာကြောင့်ပြန်လည်သိမြင်ရေးအတွက်အလားအလာမကောင်းပဲယုံကြည်မှုကင်းမဲ့နိုင်တယ်လို့တင်းမာမှုတွေလည်းတိုးလာနိုင်တယ်လို့မစ္စတာကင်ဒါနာကအခုလိုပြောဆိုသွားပါတယ
် I join the call of others for an independent and credible investigation into this allegation
လူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်တဲ့ဆွဆွဲချက်တွေကိုတီးခြားလွတ်လပ်ပြီးယုံကြည်စိတ်ချရတဲ့အဖွဲ့ဖွဲ့ပြီးအမြန်ဆုံးစုံစမ်းစစ်ဆေးပေးဖို့တခြားအဖွဲ့အစည်းတွေကတောင်းဆိုနေတယ်လို့ပဲကျွန်တော်ကလည်းတောင်းဆိုပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးကျွန်တော်အနေနဲ့အထောက်အကူပေးနိုင်ပါတယ်
မစ္စတာကင်ဒါနာဟာဒီခီးစဉ်အတွင်းမှာရခိုင်ပြည်နယ်အရေးတွေမကဘဲနဲ့ကြန့်ရှိနေသေးတဲ့နိုင်ငံရေးကျင်းသားတွေလွတ်ပေးရေးကိုတိုက်တွန်းခဲ့တယ်လို့မြန်မာနိုင်ငံအနေနဲ့ပြုပြင်ပြောင်းလဲရေးကိုရှေ့ရှုတဲ့နေရာမှာလူအခွင့်အရေးတိုးတက်ဖို့ကအခရာကျတဲ့အကြောင်းကိုလည်းအခုလိုပြောဆိုသွားပါတယ
် Myanmar continues to grapple with serious human rights challenges which as the events in Rakhine State demonstrate
မြန်မာနိုင်ငံမှာလူအခွင့်အရေးနဲ့ပတ်သက်ပြီးစိန်ခေါ်နေတဲ့ပြဿနာတွေဆက်ပြီးတော့ရှိနေသေးပါပဲဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့အမျိုးသားပြန်လည်သိမြင်ရေးအတွက်လူအခွင့်အရေးချိုးဖောက်မှုတွေကိုကင်တွယ်ဖို့လူတွေဆိုတာကိုရခိုင်ပြည်နယ်ကပြဿနာတွေကသရုပ်ဖော်ပြသလိုက်တာပဲဖြစ်ပါတယ
်မစ္စတာကင်ဒါနာကရခိုင်ပြည်နယ်အတွင်းဒုက္ခသည်စခန်းတွေမှာစားနပ်ရိက္ခာရေနဲ့မိလာတကူရေတန့်ရှင်းရေးစတာတွေအပေါ်မှာလည်းစိုးရိမ်နေအကြောင်းအခုလိုပြောဆိုသွားပါတယ
် I witnessed the widespread suffering of people who have lost their homes and livelihoods
ကျန်းပန်းမှုတွေကြောင့်အိုးအိမ်ဆုံးရှုံးရသူတွေနဲ့အခြေအနေမဲ့သူတွေရဲ့ဒုက္ခတွေကိုကျွန်တော်ကိုယ်တိုင်တွေ့ခဲ့ရပါတယ်ဒုက္ခရောက်နေကြရတဲ့နှစ်ဖက်စလုံးကလူမှုကိုစာနာပါကြောင်းအလေးအနက်ပြောကြားလိုပါတယ
်မြမအိမ်ကြီးချင်းတွေကိုလည်းဒုက္ခသည်တွေကိုလျှစ်လျူရှုမထားဖို့အခုလိုပန်ကြားလိုက်ပါတယ
် I urge Myanmar's neighbors and states across the region to recognize that they have an obligation
နိုင်ငံရေးဥပဒေအရကိုယ့်ရဲ့နိုင်ငံသားဖြစ်စေနိုင်ငံခြားသားဖြစ်စေကိုယ့်ရဲ့ပိုင်နယ်ထဲမှာရှိနေသူအားလုံးရဲ့အခွင့်အရေးကိုအကာအကွယ်ပေးဖို့ဝတ္တရားရှိတဲ့ဆိုတာကိုမြန်မာအိမ်ကြီးချင်းနိုင်ငံတွေသာမကပဲဒေသတွင်းနိုင်ငံတွေကပါအတိအမှတ်ပြုလိုက်နာကြဖို့ကျွန်တော်တိုက်တွန်းပါတယ်
မစ္စတာကင်ဒါနာဟာဒီခီးစဉ်အတွင်းမှာနိုင်ငံညာရေးဝန်ကြီးဦးဝနမောင်လွင်အပါအဝင်အစိုးရဝန်ကြီးအဖွဲ့ရဲ့ရခိုင်ပြည်နယ်ရေးသတင်းစာရှင်းလင်းပွဲတက်ရောက်ခဲ့ပါတယ်။မြန်မာဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်အပါအဝင်နိုင်ငံရေးပါတီခေါင်းဆောင်တွေတရင်သားခေါင်းဆောင်တွေကိုလည်းတွေ့ဆုံပြီးရခိုင်ပြည်နယ်ရေးနယ်မြန်မာပြည်ရဲ့လူခွင့်ရေးအခြေအနေအရရက်ကိုဆွေးနွေးခဲ့ပါသေးတယ်။မစ္စတာကင်ဒါနာဟာတောက်ကြနေကနေပြည်တော်ကိုသွားရောက်ပြီးအစိုးရဝန်ကြီးတွေလွှတ်တော်ရေးရာအဖွဲ့ဝင်တွေနဲ့တွေ့ဆုံပြီးမနေ့ကစနေနေ့မှာတော့ရန်ကုန်ကပြန်လည်မထွက်ခွာခင်မှာနိုင်ငံတကာလေဆိပ်မှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တာပါမစ္စတာကင်ဒါနာအနေနဲ့ဒီခီးစဉ်တွင်မြမလူခွင့်ရေးအခြေအနေအရရက်အပေါ်အကဲခတ်စမ်းစစ်ချက်တွေနဲ့ပတ်သက်တဲ့အစီရင်ခံစာကိုရှေ့လာမှာကျင်းပမယ်ကုလသမဂ္ဂအထွေထွေညီလာခံကိုတင်သွင်းဖို့ရှိပါတယ်ရှင်